ဲတဲ့ဇူလိုင်လဇန်ပိုင်းကဗကံမြို့မှာကျင်းပတဲ့တတမအချိန်မြောက်လန်ချမ်းမဲကောင်အစည်းအဝေးကိုတရုတ်နိုင်ငံသားရေးဝန်ကြီးဝမ်ယီတယောက်တန်နဲ့ပတ်သက်ပြီးအမျိုးမျိုးဝေဖန်သုံးသပ်ကြပါတယ်။တရုတ်မြန်မာလာအိုထိုင်းကမ္ဘောဒီးယားနဲ့ဗီယက်နမ်ပါဝင်တဲ့၆နိုင်ငံပုံမှန်အစည်းအဝေးပါပဲ။၆နိုင်ငံငြိမ်းချမ်းသာယာဝါပြောရေးကိုမြင့်တင်မဲ့၅နှစ်စီမံကိန်းအကောင်အထည်ဖော်ဖို့သဘောတူကြပါတယ်။ဝမ်ယီဟာဒေသဆိုင်ရာအစည်းအဝေးတယောက်ဖို့လာတာဖြစ်ပေမဲ့မျိုးဥတော်နိုင်ရေးကာလဖြစ်နေတာမို့စစ်ကောင်စီကိုထောက်ခံတယ်လို့ဖြစ်နေတယ်လို့မြင်ကြပါတယ်။ကုန်းတွင်းပိုင်းအာဆီယံ၅နိုင်ငံနဲ့တရုတ်ကိုယ်စားလှယ်မြန်မာပြည်မှာအစည်းအဝေးကျင်းပနိုင်တာစစ်ကောင်စီအတွက်ဂုဏ်ယူစရာဖြစ်နေပါတယ်။ပေကျင်းဘက်ကကြည့်မယ်ဆိုရင်လေမြန်မာပြည်မှာဘယ်အစိုးရတဲတဲလစ်လူရှုလို့မရဘူးဆိုတဲ့သဘောကိုပြသလိုက်တာဖြစ်ပါတယ်။အိန္ဒိယချင်းတွေမှာလည်းတရုတ်လွှမ်းမိုးမှုကိုတွန်းလှန်နိုင်တဲ့အခြေအနေမရှိပါဘူး။တရုတ်ပြည်ဟာစီးပွားရေးအင်အားကြီးနိုင်ငံဖြစ်နေပါပြီ။ဒါပေမဲ့ကိုဗစ်ရောဂါနဲ့အခြားပြဿနာတွေကြောင့်စီးပွားရေးတိုးတက်မှုကျဆင်းနေတာနဲ့ကြုံတွေ့နေရပါတယ်
။နိုင်ငံတကာကုန်သွယ်ရေးမှာအကျက်တဲတွေ့လာရတာကိုကြော်လွှားဖို့တရုတ်အစိုးရပြင်ဆင်ပုံကိုဖူဒန်တက်ကသိုဘောဂဗေဒမဟာဌာနမှဂျန်ဂျူးကဒီဇင်ဘာ18ရက်နေ့ထုတ် Project Syndicate မှာတင်ပြထားပါတယ်။လက်ရှိ၅နှစ်စီမံကိန်းမှာနိုင်ငံသားရဲ့ဝယ်လိုအားကိုဦးစားမပေးဘဲပြည်တွင်းဈေးကွက်ကိုအားကိုးဖို့ရည်ရွယ်ပါတယ်တဲ့။နောက်ဆုံးပေါ်ခင်မီ Electronic ပစ္စည်းအသစ်စားနေကိုတီထွင်ထုတ်လုပ်တဲ့စီမံကိန်းဖြစ်တာမို့ရေရှားတတ်တူအများအပြားလိုအပ်လာပါတယ်။ဒီနေရာမှာကချင်ပြည်နယ်ဟာပုံပြီးအရေးပါလာပါတယ်။နိုင်ငံသားကုန်သွယ်ရေးမှာအကန့်အသတ်ရှိနေတော့ကျေပြန့်တဲ့ပြည်တွင်းဈေးကွက်ရှိနေတာဟာအတတ်ပညာထွန်းကားအောင်ကူညီထောက်ပံ့တယ်လို့ဖြစ်နေတယ်လို့ဂျန်ဂျူးကဆိုပါတယ်။ရန်သူမရှိမိတ်ဆွေမရှိကိုကျိုးစည်းဝါးသာရှိဆိုတဲ့ဆောင်ဘုတ်ဟာတရုတ်ကလက်တွေ့ကျင့်သုံးနေတဲ့လမ်းစဉ်ဖြစ်ပါလေ
မြန်မာပြည်နဲ့ဆက်ဆံရမှာလေမိမိအကျိုးစည်းဝါးကိုကာကွယ်စောင့်ရှောက်ဖို့အတွက်လက်နက်ကိုင်အဖွဲ့မျိုးစုံနဲ့နားလည်မှုရှိဖို့သာတရုတ်ကအဓိကထားပါလေပြည်သူစစ်နဲ့နေချောင်းဆောင်တပ်သဘောတူရင်ပြီးမယ်ကိစ္စထိတ်တန့်စစ်ကောင်းဆောင်ပိုင်းပါမှပြီးမယ်ကိစ္စစသဖြင့်ဤမျိုးစုံသုံးပြီးတရုတ်အကျိုးစီးပွားကိုမြင့်တင်နေပါတယ်။စီအစိုးရခေတ်မှာမြန်မာပြည်မှာတရုတ်ရင်းနှီးမြှုပ်နှံမှုတိုးပွားလာတာဟာထင်ရှားတဲ့အချက်ဖြစ်ပါတယ်။ဒါပေမဲ့ဝတ်တပ်ဖွဲ့ရခိုင်တပ်ဖွဲ့စတဲ့လက်နက်ကင်တွေကိုလည်းတရုတ်ကထောက်ပံ့နေတာမို့စစ်ကောင်စီဟာယူရှကိုအားကိုးလာတာဖြစ်ပုံရပါတယ်
။စစ်ကောင်စီထိန်းချုပ်မှုအားနည်းတဲ့နေရာမှာအခြားလက်နက်ကင်တွေကိုတရုတ်ကထောက်ပံ့နေပုံရပါတယ်။ပါကစ္စတန်မှာလည်းဒီနည်းကိုတရုတ်ကသုံးပါတယ်။မိမိအကျိုးစီးပွားကိုပါကစ္စတန်အစိုးရကထိတိယရောက်မကာကွယ်နိုင်ဘူးလို့ယူဆလာတဲ့အခါမှာဘလူချစ်စတန်လက်နက်ကင်အဖွဲ့ကိုတရုတ်ကတိုက်ရိုက်ဆက်သွယ်တဲ့အစဉ်လာရှိခဲ့ပါတယ်။ဒါကြောင့်မြန်မာပြည်မှာဘယ်အစိုးရအုပ်ချုပ်တယ်ဆိုတာတရုတ်ကဂရုစိုက်တာမဟုတ်ပါဘူး။တရုတ်အကျိုးစီးပွားအတွက်တိုင်းပြည်တည်ငြိမ်ဖို့သာတရုတ်ကစိတ်ဝင်စားပါတယ်။စစ်ကောင်စီခေတ်မှာတိုင်းပြည်မငြိမ်မသက်ဖြစ်လာတာဟာတရုတ်လူအင်ဆန်သားနဲ့ဆန့်ကျင်နေပါလေတရုတ်အကျိုးစီးပွားကိုကာကွယ်နိုင်မလားဆိုတာကိုစောင့်ကြည့်ဖို့လည်းအချိန်မရှိပါဘူးဒါကြောင့်ရေရိုးအမြင်နဲ့ကြည့်ပြီးအချိန်နေလိုက်လေနံနှစ်ဖက်နင်းတဲ့လမ်းစဉ်ကျဉ်သုံးနေတာဖြစ်ပုံရပါတယ
်စစ်ကောင်စီမတက်ခင်ကတရုတ်မြန်မာနားလည်မှုစာကြုံလွှာ30ကျော်လက်မှတ်ရေးထုတ်ခဲ့တာကိုကြည့်ရင်မြန်မာနဲ့စီးပွားရေးပူးပေါင်းဆောင်ရွက်မှုကိုအစ်စ်မြင့်ဖို့သာတရုတ်ကရည်ရွယ်တာသိလာပါတယ်မြန်မာပြည်ဟာကြာချုပ်ပစ္စည်းတဲ့နိုင်ငံဘဝရောက်သွားရင်တရုတ်အတွက်လည်းနစ်နာဆုံးဆုံးစရာတွေရှိပါတယ်။ယူနမ်မြန်မာလာအိုထိုင်းကမ္ဘောဒီးယားနဲ့ဗီယက်နမ်ပါဝင်တဲ့မဲခေါင်ဒေသတစ်ခုလုံးကိုအရိပ်ရိုက်သွားနိုင်ပါတယ်။လန်ချမ်းမဲခေါင်ဒေသမှာလူဦးရေသန်း340ရှိပြီးဒေါ်လာသန်း4000ကျော်ဖို့ကူးသန်းရောင်းဝယ်နေတဲ့ဒေသဖြစ်ပါတယ်။ဒါပေမဲ့တရုတ်ပိုလမစီမံကိန်းအကောင့်တွေပေါ်လာတဲ့အတူငွေရေးစေဝါထုတ်လုပ်မှုလည်းတိုးပွားလာတာတွေ့ရပါတယ်တရုတ်ကုမ္ပဏီတွေကိုတိုက်ခိုက်တာတွေလည်းများလာပါတယ်တရုတ်စီးပွားရေးလုပ်ငန်းတွေကိုတရုတ်လုံခြုံရေးကပဲစောင့်ရှောက်နေပုံရပါတယ်ကမ္ဘောဒီးယားနဲ့မြန်မာကလုံခြုံရေးကုမ္ပဏီ90မှာတဝက်ဟာတရုတ်ပိုင်ဖြစ်နေတယ်လို့ဇူလိုင်လ14ရက်နေ့ထုတ် Asia Times မှာဖော်ပြပါတယ်ဒါပေမဲ့တရုတ်စံရေးလူမှုတိုက်ပွဲဖြစ်လာတဲ့အခါမှာဘယ်လိုကာကွယ်မယ်ဆိုတာကိုတော့စင်စားထားပုံမရကြောင်းသင်ပြလိုက်ရပါတယ်ခင်ဗျာ